အစိုးရသည်လက်ထက်ဘာသာရေးလူမျိုးရေးပဋိပက္ခတွေမဖြစ်ပေါ်အောင်တားဆီးကာကွယ်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့သာသနာ့ဝန်ကြီးအဖြစ်ယာရာခံရသူသူရဦးအောင်ကိုကမနေ့ကပြောကြားလိုက်ပါတယ်အစိုးရအသစ်ကိုကြိုးစုံနေတဲ့စင်ကော်မှုတွေထဲမှာသာသနာ့ရေးနဲ့လူမျိုးရေးကိုအဓိကသွေးခွဲလှုံ့ဆော်ပြီးအတားဆီးလို့လူတွေရှိကောင်းရှိနိုင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်အစိုးရအသစ်လက်ထက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာနိုင်ခြေရှိတယ်လို့သူရဦးကောင်ကိုအခုလို့ဘာကြောင့်ယူဆပါသလဲသာသနာ့ရေးဝန်ကြီးဖြစ်လာမဲ့သူ့အပေါ်တန်ဃာတို့တွေဘက်ကဘယ်လိုရှုမြင်ပါသလဲမန်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်မနေ့တောက်ချာနေ့ကနေပြည်တော်မှာအရက်သားဝန်ကြီး14ဦးနဲ့ဒေါအောင်ဆန်းစုကြည်ပထမဦးဆုံးအကြိမ်တွေ့ဆုံပွဲအပြီးသာသနာ့ရေးဝန်ကြီးအဖြစ်ရထားခံရတဲ့သူရဦးအောင်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအစိုးရတက်လက်ထက်ဘာသာရေးလူမျိုးရေးပဋိပက္ခတွေမဖြစ်ပေါ်အောင်သူ့အနေနဲ့ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တယ်လို့အခုလိုပြောသွားပါတယ်
။ဒီသာသနာရေးကတမန်အဖြစ်တော့ကြည့်လိုက်ရင်သာသနာရေးပဲသို့တော့သာသနာရေးပတ်သက်တဲ့ဖြစ်စီဖြစ်ရတဲ့အခါတွေမှာနိုင်ငံရေးဖြစ်သွားတတ်တယ်။သဘောတော့သူကတကယ်ပေါ့လေ။ဒီဝန်ဆောင်တဲ့စလုပ်တဲ့ခါမှာအောင်မြင်လူတဲ့အောင်မြင်စေလူတဲ့ပြည်သူပြည်သားတွေအဖွဲ့အစည်းတွေနိုင်ငံတကာတွေရှိသူပဲမအောင်မြင်စေခြင်းနဲ့ဟိုခင်နှုတ်ပန်ဆွဲခြင်းနဲ့ပုဂ္ဂိုလ်အဖွဲ့အစည်းတချို့တည်းရှိကောင်းဖြစ်နေပါတယ်ရှိနေတဲ့ခါကျတော့လူမှုအဖွဲ့အစည်းတွေမှာမငြိမ်မသက်ဖြစ်အောင်လုပ်မှာပြောလို့လဲမရှိဘူးလို့ပြောနိုင်ဘူးရှိလာတယ်ကွာအဲ့ဒီခါမှာပေါ့လေအတူတည်းဟိုစိတ်ခုံမှုတွေပဲရဲ့စောင့်ကြိုနေရတယ်အဲ့လိုစိတ်ခုံမှုတွေတွေ့တဲ့ဟိုရင်ဆိုင်တဲ့ခါမှာဘုရားစေဝုန်တွေမှာပေါ့လေဘာသာသာသနာနဲ့ဒီဘုန်းကြီးကိုအဓိကသူ့ထုတ်ခွင့်ပြုမှလုပ်တဲ့အတားဆီးပြဿနာတွေလည်းအဓိကစေဝုန်တွေကဖြစ်လာနိုင်တယ်ဓမ္မတွေကိုဘာသာရေးတတိနိုင်ငံတတိရှိတဲ့တားဆီးကောက်ဝင်နိုင်မှုအတွက်ကိုနံပါတ်1ဟုတ်လားညမနိုင်ငံမှာ6သိန်းကျော်ရှိတဲ့တန်ခါဖွဲ့စည်းအစဉ်စဉ်နဲ့ကြည့်တွေ့ပါမယ်နားလည်းဤောက်ပါမယ်ပြီးရင်ကျန်တဲ့ဘာသာတွေဖြစ်တယ်ပေါ့လေတရားနာတွေကိုယ်ဝယ်ခရီးယံဘာသာသာသနာအစ္စလာမ်ဘာသာသာသနာဟိန္ဒူဘာသာသာသနာအဲ့ဒီပြင်ချားပေါ့ဘာသာငယ်တွေရှိပါသေးတယ်ဒါကြောင့်လည်းဖြစ်ပြပါမယ်ပြီးလို့ရှိရင်အဓိကဘာသာကြီးလေးရက်ကစိတ်ဝဲမကွေးကြီးသူများသွေးထိုးသွေးခွက်တိုင်းနဲ့မယုံကြည်ဖို့တကူအဓိကံပြုတကူပုံဆောင်မဲ့အစီမံရေးဆိုတယ်လုပ်ပါမယ်
အခုလိုသူရဦးအောင်ကိုပြောသွားတဲ့အပေါ်မှာအပြည်တည်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝိဒါကအခုလိုတုံ့တက်ပါတယ်
။ဦးမုံရဲ့ယူဆချက်ကတော့ခုမဘာသာကိုရည်ရွယ်ပြီးပြောတယ်လို့ထင်တယ်။အဲမဘာသာကလည်းခုတစ်ချိန်လုံးခုတက်လာတဲ့ဒီမိုကရေစီအစိုးရကိုသူသူမြင်တော်ဆန်းစုကြည်တို့ကိုဆန့်ကျင်နေတာတွေ့ရတယ်လေ။အဲ့ဒါတွေကဟိုမလုံးတဲ့မလုံးကောင်းမလုံးထိုက်တဲ့အရာတွေဖြစ်ပါတယ်။
ဒါအပြင်စစ်အစိုးရလက်ထက်အပါအဝင်အရင်သမရဦးသိန်းစိန်လက်ထက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့နာမည်ပြက်ခဲ့ရတဲ့အကြောင်းရင်းကိုလည်းအခုလိုဆက်လက်မိန့်ကြားပါတယ်
။အရာတို့ကနေသူတို့အသက်တမ်းစီလိုထွက်တော်တော်မယ့်အစိုးရလက်ထက်မှာနိုင်ငံတော်တန်ခါမဟာနာယကအနေနဲ့တော်တော်လေးဆွေးဝါးဝါဒီနာမည်မကောင်းဖြစ်သွားတာတွေ့ရတယ်။ဥပမာအပြင်လက်ဘရောင်းတန်ခါရီမီလောင်ဘုံနဲ့အပြစ်ခံရတဲ့ကိစ္စကြီးနောက်တော့များများကိစ္စရင်နောက်ဖြူဝါရုံတော်လိုင်းရီတို့ကစိုးရင်အဖွင့်တဲ့စာမေးလိုက်မှာအဲ့မှာတန်ခါတော်ကြီးတော်များများဖြူဝါဖြစ်တော်တဲ့ကိစ္စဒီမှာငရတန်ခါမာယကအနေနဲ့တခွန်းတပါရမှာပြောဆိုခဲ့ရင်မရှိဘူးမရှိတော့ဝင်းကြီးဖြစ်လာမဲ့ဒီသူတော်ဦးအောင်ကပြောသွားတယ်နိုင်ငံရေးအသုံးချခံဤဖြစ်သွားနိုင်တယ်ဆိုတာအဲ့တော့ဘိုးတို့အနေနဲ့ကတော့ပြန်ပြီးတော့တန်းတန်းရှင်းရှင်းတန်ခါဖွဲ့စည်းပြန်ပြီးဖြစ်ပေါ်ရှင်းရှင်းနေအခုအစိုးရအစ်စ်လက်ထက်မှာတန်ဃာရီရဲ့ဆန္ဒအတိုင်းပေါ့လ
ေ။ NLD အစိုးရတဲ့အနေနဲ့ဥပဒေနဲ့အညီကြက်ကြက်မမဲ့ကိုင်တွယ်မယ်ဆိုရင်ဘာသာရေးတက်တနာကိုဖြည့်ရှင်းနိုင်မယ်လို့မြင်ကြောင်း American ပြည်ထောင်စု Los Angeles မြို့မှာသတင်းသုံးနေတဲ့တန်ဃာရောအရှင်ဂုံနေတရကမိန့်ကြားပါတယ်
။ဒီလိုတက်တနာတွေဖြည့်ရခြင်းရဲ့အကြောင်းရင်းဆိုတာကတော့ဥပဒေတွေမခိုင်ပါလို့ဖြစ်တာပေါ့နော်။အဲ့ဒီရန်တန်ဃာတွေကဒါဘုရားဥပဒေရှိတယ်။အပြင်ကဥပဒေကဘယ်လိုရှိတယ်အဲ့ဒီစီကံဥပဒေတွေတိကျထားရင်ဒါတွေလိုက်ကျော်နေကြမလို့သွားတက်တက်လာတဲ့ခမအပြောင်းလဲရတော့သာသနာရေးရတော့ဥပဒေဘာသာရေးဆိုတော့အစိုးရကောင်းလာလို့ရှိရင်ရင်းမြစ်ကြမြင့်ဆိုလို့အစိုးရအချင်းမောက်မှုများရင်ထောက်ပံ့မှုများရင်ကုညီမှုများလို့ရှိရင်ရင်းမြစ်ကြမြင့်နဲ့ရင်းမြစ်ကြနိုင်မယ်ဆိုတော့သာသနာလည်းမြန်မာတူးတက်ပြီးတော့အခွင့်အလမ်းတွေအများကြီးနိုင်ငံခြားသာသနာပြုတွေဤတွင်မှာလည်းသာသနာပြုဖို့လိုအပ်တဲ့ကိစ္စတွေမှာရော
အဲ့ဒီချပါသားရဲ့ချပါသားကြီးနဲ့လည်းတွေ့ပြီးတော့သူတိအောင်လုပ်ပြီးနိုင်လုပ်ပြီးနိုင်တယ်လို့ဟိုဖြစ်လာလို့ပဲလို့ပြောနေတာပေါ့နော်အစိုးရတက်လက်ထက်ရပောင်းတရားအတွင်တန်ခါအဖွဲ့အစည်းအစဉ်စင်နဲ့နားလည်မှုတိဆောက်မှာဖြစ်တယ်လို့လဲသူရဦးအောင်ကလည်းတင်ပြတော်တွေကိုပြောပါတယ်ဒါပြင်ဝင်ကြီးတက်တွေအညီနဲ့စံပြအဖြစ်ချိုးချန်နေထိုင်ဖို့ဝင်ကြီးဌာနအချင်းချင်းပူးပေါင်းဆောင်ရွက်